မြန်မာနိုင်ငံတိုင်းဝန်ကြီးဦးကျန်ဝင်းကမြန်မာပြည်မှာဖွဲ့စည်းပုံသစ်ဒီနှစ်ကုန်မှာပြီးစီးမယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားမြန်မာနှစ်နိုင်ငံစည်းဝေးပွဲမှာပြောဆိုလိုက်ပါတယ်။ဂျကာတာမြို့ကနေဗီသတင်းတော့ချက်ဘောက်ချက်ကအခုလိုသတင်းပေးပို့ထားပါတယ်။မြန်မာပြည်မှာဒီမိုကရေစီစနစ်ထူထောင်ရေးကြိုးပမ်းတဲ့နေရာမှာတိုးတက်မှုရှိဖို့လိုအပ်တယ်လို့အင်ဒိုနီးရှားအစိုးရကမြန်မာထိပ်တန်းတာဝန်ခံများကိုသတိပေးပြောကြားပါတယ်။အင်ဒိုနီးရှားမြန်မာနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ရည်စူးတဲ့ဂျကာတာကမြေတားစီဝေးပွဲဒီကနေ့ပြီးဆုံးသွားပါပြီ။မြန်မာဘက်ကနိုင်ငံခြားရေးဝန်ကြီးဦးညံဝင်းတက်ရောက်တာပါ။မြန်မာပြည်ရဲ့ဖွဲ့စည်းပုံဒီနှစ်အတွင်းပြီးစီးမယ်လို့ဆိုတဲ့အတွက်အားတက်မိကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဟာဆန်ဝီရာယူဒကသတင်းတောက်များအားအခုလိုပြောကြားပါတယ်
။ Kampanye cukup optimis mereka akan merampungkan penyusunan konstitusi baru pada
ဒီနှစ်ကုန်မှာဖွဲ့စည်းပုံမူကြမ်းရေးဆွဲပြီးစည်းသွားမယ်ဆိုရင်တော့ကြိုဆိုရမယ်ခြေလှမ်းတရားပဲ။အောင်မြင်သွားတယ်ဆိုရင်တော့ဓမ္မပြေပါဒီမိုကရေစီရေးအတွက်တူးတက်မှုပဲလို့အင်ဒိုနီးရှားဘာသာစကားနဲ့ပြောကြားသွားတာပါ။ဓမ္မစစ်ဆိုရဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်လာဖို့ဖိအားပေးကြပါလို့ဓမ္မပြေရဲ့အင်းနီးနာချင်းနိုင်ငံများကိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကတိုက်တွန်းထားပါတယ်။အင်ဒိုနီးရှားနဲ့တခြားအာဆီယံအသင်းဝင်နိုင်ငံများကလည်းပဲမြန်မာပြည်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေတိုးတက်မှုမရှိလို့စိတ်ပြက်နေကြပါတယ်။အဲဒါပေမဲ့လို့မြန်မာပြည်ကလူ့ခွင့်ရေးချိုးဖောက်မှုများကြောင့်တန်ခတ်အရေးယူနိုင်ပွဲရှိတဲ့အစိုးရကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းစဉ်အင်ဒိုနီးရှားနိုင်ငံကမဲမပေးပဲကြားနေခဲ့ပါတယ်။စီဝေးပွဲအတွင်းလက်မှတ်ရေးထိုးလိုက်တဲ့နှစ်နိုင်ငံကြားသဘောတူညီချက်တွေထဲမှာမြန်မာပြည်ကစစ်ဗိုလ်များနဲ့ရဲအစိုးရကြီးများကိုအင်ဒိုနီးရှားနိုင်ငံကကူညီလက်ချင်ပေးရလဲပါဝင်ပါတယ်။သတင်းတော်များရဲ့မေးမြန်းချက်များကိုဖြေကြားရင်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးညံဝင်းက
We also very much appreciate for the offering of Indonesia to train our official in various field.
ကျွန်တော်တို့စီကအရာရှိကြီးတွေကိုလက်ချင်ပေးရင်းအင်ဒိုနီးရှားအစိုးရကကမ်းလှမ်းလာတဲ့အတွက်အမတန်မှနှစ်ထောင်အားရဖြစ်မိပါတယ်လို့ပြောကြားသွားတာပါ။အင်ဒိုနီးရှားနိုင်ငံမှာသခင်သမရဗိုလ်ချုပ်ကြီးဆိုဟာတူဆယ်စုနှစ်များစွာအုပ်စိုးခဲ့ရာကနေမကြာသေးခင်နှစ်များအတွင်းဒီမိုကရေစီစနစ်ကိုကူးပြောင်းလာတာဟာမြန်မာပြည်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုများပြုလုပ်ဖို့အတွက်နမူနာယူစရာတရားဖယ်လို့သတင်းများမှာထောက်ပြပါတယ်။မြန်မာပြည်မှာဖွဲ့စည်းပုံသစ်ဟာဒီမိုကရေစီတို့လမ်းပြမြေပုံအတွက်ဒါပထမခြေလှမ်းတရားပဲလို့စစ်အစိုးရကအခိုင်အမာဆိုထားပါတယ်။အမျိုးသားညီလာခံ1996ခုနှစ်မှာရပ်တန့်နေခဲ့ပြီးလူ့ခွင့်ရေးချိုးဖောက်မှုများနိုင်ငံရေးအကျဉ်းသားများစုပေးဖို့ညှင်းဆုံမှုများဒီမိုကရေစီစနစ်စီကူးပြောင်းတဲ့နေရာမှာတိုးတက်မှုကင်းမဲ့မှုများအပေါ်ပြစ်တင်ဝေဖန်နေတဲ့အခြေအနေများမှာပဲ2004ခုနှစ်မှာအမျိုးသားညီလာခံကိုပြန်စခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်အပါအဝင်သူတို့ရဲ့ထိတ်တန့်ခေါင်းဆောင်များဆက်လက်ထိမ့်သိမ့်ခံနေရလို့ NLD ကလက်ရှိအမျိုးသားညီလာခံကိုတက်ရောက်ခြင်းမရှိပါဘူးခင်ဗျာ